ရွေးကောက်ပွဲကျင်းပဖို့ရပိုင်းသားတို့ရဲ့အချိန်မှာပဲပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝင်ထဲမှာဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်ရမှာထိခိုက်မှုတော့မရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောထားတဲ့အကြောင်းတင်ပြပါမယ်ကျွန်မကတော့စုစုပါပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝင်နဲ့ဒီကနေ့မွန်လယ်ပိုင်းကပောက်ကွဲမှုကြောင့်ထိခိုက်မှုတစ်စုံတရာမရှိခဲ့တဲ့အကြောင်းအခင်းဖြစ် ဆောင်ကပေါက်တာလားလို့ပထမထင်လိုက်တာပေါ့အဲ့ချိန်ကလည်းမူးလေးကအုပ်နေတော့မူးကျူးများပြက်တာလားပေါ့နော်အဲ့ဖြစ်လိုက်တဲ့ချိန်မှာအီဒီအဆင်ဝါကြီးကမိကုန်းလုံးမိကုန်းလုံးလေးတွေ့တာပေါ့အဲမိကုန်းလုံးလေးတွေ့တဲ့အခါကျတော့ကြည့်လိုက်တော့မူးကျူးလွဲအဲ့နေပြီးတော့ဖြစ်တာလားအဲ့ဒါလေးနောက်ကြတော့မဟုတ်ဘူးပေါ့အဲ့မှာစက်ကူနဲ့ဘုံနဲ့ပေါ့နော်အဲ့အဲ့လိုစလေးလေးစက်ကူစားတွေပြက်ကျဲသွားတာတွေ့တာပေါ့ဟိုစကန်ရဲမှုဗီဒီယိုမျိုးနဲ့လို့ပါလို့ပေါ့အန်တူတီတွေပါအကုန်လုံးလာကြည့်ကြတာပေါ့နော်အဲတက်ကလည်းပါပါတယ်နောက်ပြီးတော့ဆက်အင်ဂျင်နီယာတက်လည်းပါတော့ပါတော့နောက်ပြီးတော့ဆက်ဆေးပြီးတော့ကြည့်ကြည့်ကြည့်တာပေါ့တိခိုက်ပါမရှိပါဘူးရောဝင်းရဲ့အပြင်ဘက်တောင်းနေမှာပါတော့ဖြစ်တတ်တဲ့လူချင်းနဲ့
ကနအုပ်ဆက်ဆေးချက်တွေအရအတန်မုန်းလို့အာနာပိုင်တွေကယူဆထားကြောင်းလဲပဲခူးမျိုးနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးဝင်းသိန်းကပြောပါတယ
်မပြီးပါဘူးအပေါက်ဝင်ုံပဲပေါက်တာတန်မီယုံပဲမိတာပါကျဆိုင်ရဖြစ်သေးနေပါဘူး။သူကပြစ်စုမတည်တဲ့မှုရှိတယ်။တန်မှိုင်းလို့ပေါ့ဒီစားရတာပေါ့။တန်ပုံးလို့ပေါ့
။လာမဲ့တနင်္ဂနွေနေ့မှာရွေးကောက်ပွဲချင်းမှာတော့မဖြစ်လို့အခုလိုရက်ကက်ချိန်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မဲလာပေးမဲ့ပြည်သူတွေအနေနဲ့စိုးရင်ပူပန်သွားနိုင်တယ်လို့ဘကူးမျိုးဒေတာခန့်လည်းဖြစ်တဲ့ရွေးကောက်ပွဲဆောင်ကြည့်လေးလာသူမက်ရင်ရင်မျိုးကပြောပါတယ်
။သူကတော့မြို့နယ်ရုံးထဲမှာဖြစ်တာ။ကားတွေထားတဲ့နေရာလောက်မှာအဲ့ရဘုံပေါက်တာ။ကျွန်တော်ကအိတ်ထဲစာအုပ်တွေကိုပြင်ထုတ်ပါပြင်မှာပလဲနေတယ်ပေါ့အခုလည်းတနင်္ဂနွေလုံးမှာအရန်ဖြစ်ကြတယ်ပေါ့နော်ဒီမတော့ဆိုးရိမ်နေသူတယောက်နေလေဒီမကိုယ်ရနေစောက်ကြည့်ရမှာဆိုတော့ဒီမနဲ့ကိုယ်ရသွားနေတာဒီ YouTube ရုံးကိုဒီမအမြဲတမ်း data တွေတောက်ကြည့်ရတယ်ဒီမကိုယ်ရတော့စောက်ကြည့်ဖို့တော့ဆက်နေနေဆိုတော့ဒီဒီနေနဲ့ဒီတဲ့နေရာကြီးတွေတော်တော်များကြည့်ပါမိပြီးတဲ့ခါကျသွားဖို့တော့မှတောက်ကြမှာပဲဆိုးရိမ်ရမှာပဲလို့ထင်တယ်ဒီမတော့
ပြခဲ့တဲ့ရက်ပိုင်းတုန်းကလည်းမုံရွာမျိုးဥပုတောင်ရက်ကွက်ဝန်းကျင်မှာဖုံးလန့်မှုဖြစ်ခဲ့ပြီးစုံလန်းစစ်ဆေးခဲ့တဲ့တာဝန်ရှိသူတွေကဒါဟာပြည်သူတွေကိုအထိတ်တလန့်ဖြစ်စေတဲ့ရည်ရွယ်ချက်မျိုးဖြစ်တယ်လို့ပြောဆိုထားကြပါတယ်။စက်တင်ဘာလကုန်ပိုင်းလောက်ကလည်းနေပြည်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌရဲ့နေအိမ်မှာလည်းဘုံတလုံးတွေ့ရှိခဲ့ပြီးစစ်ဆေးချက်တွေအရလက်ပစ်ပုံအဖြစ်အတည်ပြုခဲ့ပေမဲ့ဘသူလက်ချက်ဆိုတာကတော့မသိရသေးပါဘူး။ရွေးကောက်ပွဲနီးလာချိန်မှာအခုလိုဖြစ်စဉ်မျိုးတွေကြောင့်လူလူကြားအထိတ်အလန့်ဖြစ်လာကြမှာကိုလည်းရွေးကောက်ပွဲဆောင်ကြည့်လေးလာသူတွေကစိုးရိမ်နေကြပါတယ်ရှင်။ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။